မြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ချိုးဖောက်မှုတွေကိုအေးအေးယူနိုင်ရေးအတွက်ကိုအလေးနက်ထားဆောင်ရွက်ပါတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။လူသားမျိုးနွယ်တို့ပေါ်ကျူးလွန်တဲ့ပြစ်မှုတွေမြန်မာနိုင်ငံမှာရှိမရှိဆိုတာကိုစုံစမ်းဖော်ထုတ်နိုင်မဲ့နိုင်ငံတကာကော်မရှင်ပေါ်ပေါက်လာစီဖို့အမေရိကန်ကတန်တိတ်ထန်ချဆောင်ရွက်နေပါတယ်ဆိုတာကိုအမေရိကန်နိုင်ငံသားဌာနကစနေနေ့ကကြေညာချက်ထုတ်ပြန်အသိပေးလိုက်တာဖြစ်ပါတယ်။ကုလသမဂ္ဂစုံစမ်းစစ်ဆေးရေးကော်မရှင်ပေါ်ပေါက်လာဖို့လိုအပ်တယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်ကပန်ကြားခဲ့ပြီးမကြားခင်မှာပဲအမေရိကန်ဆိုရာကခုလိုတုံ့ပြန်ပြောကြခဲ့တာဖြစ်တဲ့အကြောင်းအပြည့်စုံကိုတော့မတ်စုမြတ်မွန်ကပြောပြပေးပါအောင်ဗျာ
။ဟုတ်ပါတယ်။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုဖော်ထုတ်နိုင်ရေးကိုအမေရိကန်အစိုးရကကုလသမဂ္ဂအဖွဲ့ဝင်မိတ်ဆွေနိုင်ငံတွေနဲ့အနီးကပ်တိုင်ပင်ဆွေးနွေးနေပါတယ်လို့အမေရိကန်နိုင်ငံသားရေးဌာနကစနေနေ့တုန်းကကြေညာချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ရမယ်ဆိုတဲ့တန်တိတ်ထံအမေရိကန်ကချထားတာနဲ့အတူနိုင်ငံတကာပါဝင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တစ်ခုဖွဲ့နိုင်ရေးကိုဆောင်ရွက်နေပါတယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဘလို့လူခွင့်ရေးချိုးဖောက်မှုတွေဖြစ်နေတယ်လဲဆိုတာကိုစုံစမ်းနိုင်ဖို့ကုလသမဂ္ဂကစုံစမ်းစစ်ဆေးရေးကော်မရှင်တရက်ဖွဲ့ဖို့လိုအပ်နေတယ်လို့ပြီးခဲ့တဲ့သတင်းပတ်ကပဲအမေရိကန်အောက်လွှတ်တော်မြန်မာအရေးကြားနာဝဲတစ်ခုမှမြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကဗီဒီယိုကနေတဆင့်ပြောကြားခဲ့တာဖြစ်ပါတယ်
။ Professor Quintana has spoken of the need for a commission of inquiryinto human rights violations in Burma. I support his call for such a commission.
ဒေါ်ဆန်းစုကြည်ပြောသွားတာကမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖို့ကော်မရှင်တရက်လိုအပ်နေတယ်ဆိုတာကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ် Mr. Quintana ကပြောကြားထားပါတယ်တဲ့။စုံစမ်းရေးကော်မရှင်ဖွဲ့နိုင်ဖို့ Mr. Quintana ရဲ့တောင်းဆိုမှုကိုသူ့အနေနဲ့လည်းထောက်ခံတယ်လို့ဒေါ်ဆန်းစုကြည်ကပြောပါတယ်။စုံစမ်းရေးကော်မရှင်ဆိုတာဟာတရားစွဲဆိုစစ်ဆေးတဲ့ခုံရုံးကိုဆိုလိုတာမဟုတ်ဘူးလို့လည်းဒေါအောင်ဆန်းစုကြည်ကရှင်းထားပါတယ်။စုံစမ်းရေးကော်မရှင်ကနေဘလို့လူခွင့်ရေးချိုးဖောက်မှုတွေဖြစ်ခဲ့တယ်လဲဆိုတာကိုစုံစမ်းဖော်ထုတ်ပြီးတော့အနာဂတ်မှာအလားတူလူခွင့်ရေးချိုးဖောက်မှုတွေကိုထပ်မဖြစ်အောင်လို့ဘာလုပ်နိုင်မလဲဆိုတာအဖြေရှာဖို့ဖြစ်ပါတယ်လို့ဒေါအောင်ဆန်းစုကြည်ကအမေရိကန်အောက်လွှတ်တော်ကြားနာဝဲမှာဂျွန်လ22ရက်နေ့ကပြောကြားခဲ့တာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်စုံစမ်းရေးကော်မရှင်တရက်အရေးတကြီးလိုအပ်နေတယ်ဆိုတာကိုအမေရိကန်အခြေဆိုင်မြန်မာအရေးလှုပ်ရှားဆောင်ရွက်နေတဲ့ US Campaign for Burma ကအမှုဆောင်အရာရှိဦးအောင်တင်ကလည်းကြားနာပွဲမှာထွက်ဆိုသွားခဲ့ပါတယ်။ဦးအောင်တင်က VOA မြန်မာပိုင်းနဲ့တီးသန့်မေးမြန်းခန်းမှာဘာကြောင့်လိုအပ်တယ်လဲဆိုတာကိုအခုလိုပြောပြသွားပါတယ်
။ဒီမတရားမှုတွေလူ့ခွင့်ချိုးဖောက်မှုတွေရပ်တန့်နေမှာမဟုတ်ဘူး။အခုဆိုချင်းပြည်တွင်းစစ်ကပြန်ဖြစ်ပြီးအပြည်တွင်းစစ်ဖြစ်တာနဲ့တပြန်နဲ့လူ့ခွင့်ချိုးဖောက်မှုတွေဆက်ပြီးတော့ပါလာတယ်။မြန်မာစစ်တပ်တွေစစ်ကြောင်းချီတဲ့နေရာမှာဒီအာရမလောဘေးပေါ်တာဆွဲတယ်ဟုတ်လား။ကားပြည်သူပိုင်းပုဂ္ဂလိကပိုင်းကားတွေအတင်းအဓမ္မသိမ့်ပတ်ပြီးတော့တကစစ်ကြောင်းတွေချီတဲ့နေရာမှာတုံးတယ်။နောက်လူတွေကိုဟိုမိုင်းရှင်တဲ့အတွက်တုံးတယ်ဟုတ်လား။နောက်တကအမျိုးသမီးတွေမိန်းမတွေကိုမရင်းကျင်တယ်။ဒါရီအလုံးကဇက်တဲ့ဇက်တဲ့ဖြစ်နေတယ်။ဆိုတော့ဒါတွေကိုဟန့်တားဖို့အတွက်အင်မတန်ဟိုနိုင်ငံတကာကနေထိရောက်တဲ့ဟိုရန်နေရာတစ်ခုလို့အဲ့ဒါပါလဲဆိုဒီကုလသမဂ္ဂကဦးဆောင်ဖွဲ့စည်းမဲ့ဒီ commission inquiry ပေါ့စုံစမ်းစစ်ဆေးကော်မရှင်ပေါ့ဒီမြန်မာနိုင်ငံမှာဖြစ်ပေါ်တဲ့လူ့ခွင့်ချိုးဖောက်မှုတွေစုံစမ်းစစ်ဆေးမဲ့ကော်မရှင်အဲ့ဒါကအရေးကြီးလိုအပ်တယ်အဲ့ဒါရှိမှဒီမြန်မာစစ်အုပ်စုကဆက်ပြီးတော့ဒီလူ့ခွင့်ချိုးဖောက်မှုတွေကိုဆက်လက်မကျွလွန်မဲ့ရပ်တန့်အောင်တားနိုင်မဲ့အတိုင်းအတာရှိတယ်ဆိုတော့ဒါကိုလှုပ်ဖို့တော့ကျွန်တော်တို့အမေရိကန်အစိုးရကိုအဓိကတိုက်တွန်းပါတ
ယ် US campaign for Burma ကအမှုဆောင်အရာရှိဦးအောင်တင်ဖြစ်ပါတယ် American နိုင်ငံအပါအဝင်နိုင်ငံပေါင်း15နိုင်ငံထက်မနည်းကအခုလိုကုလသမဂ္ဂစုံစမ်းရေးကော်မရှင်ဖွဲ့ရေးကိုထောက်ခံအားပေးနေပေမဲ့နောက်ထပ်နိုင်ငံတွေရဲ့ထောက်ခံမှုရလာဖို့ကိုလည်းမြန်မာအရေးဆောင်ရွက်နေတဲ့အဖွဲ့တွေကစ조사နေကြပါတယ်။မြန်မာနိုင်ငံမှာအယက်သားအစိုးရအုပ်ချုပ်နေတာမှန်ပေမဲ့ပြည်သူတွေရဲ့ဘဝတွေလုံခြုံစိတ်ချရမှုရှိစေဖို့အတွက်ပွင့်လင်းလွတ်လပ်တဲ့တရားစီရင်ရေးစနစ်ပေါ်ပေါက်လာဖို့လိုအပ်နေသေးတာကိုလည်းဒေါအောင်ဆန်းစုကြည်ကထောက်ပြခဲ့ပါသေးတယ်
။ This is one of the most important needs in our country today because without an independent judiciary we cannot have the rule of law.
လွတ်လပ်တဲ့တရားစီရင်ရေးစနစ်ဟာမြန်မာနိုင်ငံမှာဒီကနေ့အရေးတကြီးကိုလိုအပ်နေပါတယ်တဲ့လွတ်လပ်တဲ့တရားစီရင်ရေးစနစ်မရှိရင်တရားဥပဒေစိုးမိုးမှုလည်းမရှိနိုင်ပါဘူးတရားဥပဒေစိုးမိုးမှုမရှိတဲ့အတွက်ပြည်သူတဦးတယောက်မှလုံခြုံမှုရှိနိုင်မှာမဟုတ်ဘဲဒီမိုကရေစီစနစ်ပေါ်ပေါက်လာရေးအတွက်စစ်မှန်တဲ့တိုးတက်မှုရှိမှာလည်းမဟုတ်ပါဘူးလို့ဒေါအောင်ဆန်းစုကြည်ကပြောသွားတာပ
ါ If it's sincere in its claims that it wishes to bring democracy to Burma
အခုအစိုးရကဒီမိုကရေစီစနစ်ပေါ်ပေါက်အောင်ဆောင်ရွက်နေပါတယ်လို့ပြောတဲ့အတိုင်းစစ်မှန်တဲ့ဆန္ဒရှိရင်ယုံကြည်ချက်ကြောင့်အကျဉ်းချနေတဲ့သူတွေတယောက်မှမြန်မာနိုင်ငံမှာရှိမနေသင့်ပါဘူးတဲ့လူတိုင်းမှာကိုယ်ယုံကြည်ချက်နဲ့ကိုရှိတင်တာဟာဒီမိုကရေစီဖြစ်ပါတယ်လို့ဒေါအောင်ဆန်းစုကြည်ကဗီဒီယိုကနေတဆင့်အမေရိကန်အောက်လွှတ်တော်မှပြောကြားသွားခဲ့တာဖြစ်ပါတယ် အခုလိုမျိုးလွတ်လပ်တဲ့တရားစီရင်ရေးစနစ်ပေါ်ပေါက်လာရေးအပါအဝင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေအတိုင်းကြဲကြဲပြန့်ပြန့်အကောင့်ထည့်ဖော်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့တတ်နိုင်သမျှလှုပ်ပေးဖို့ဒေါက်ဆန်းစုကြည်ကပန်ကြားခဲ့တာဖြစ်ပါတယ်။စနေနေ့မှာထုတ်ပြန်တဲ့အမေရိကန်အစိုးရရဲ့ကြေညာချက်ထဲမှာတော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမစ္စတာကန်တာနာအကြံပြုထားတဲ့ကုလသမဂ္ဂစုံစမ်းရေးကော်မရှင်ဖွဲ့နိုင်ရေးကိုအမေရိကန်ကတန်တိတ်ထန်ချဆောင်ရွက်နေပါတယ်လို့ပြောကြားထားပါတယ်ရှင်။